မိရောတာရောတန်ရှင်သောဝိညာဉ်တော်ဤနာမတော်များနှင့်အာမင်။ချစ်တော်စွာသောညီကိုမောင်နှမပေါင်းတို့ဖေဗရူလာ10ရက်နေ့2020ဟာတနင်္လာနေ့ဖြစ်တဲ့စိန်စကောလာစတီကရေးပွဲနေ့လည်းဖြစ်ပါတယ်။ကျမ်းချက်အနေနဲ့ကတော့သံမာရကုခန်း6ခန်းငယ်53ကနေ56ဖြစ်တဲ့ဂျေနာဇရက်ပင်မကြမ်းမာသူတို့ကိုပျောက်ကင်းစေတော်မူခြင်းအကြောင်းကိုကျွန်တော်တို့ထောက်ရှုကြဖို့ဖြစ်ပါတယ်လို့ဒီနေ့ Saint Scholastica ရဲ့ပွဲနေ့ဖြစ်တဲ့အတွက်ကြောင့် Saint Scholastica ရဲ့ပြောဆိုတဲ့စကားတွေကတခွန်းသောစကားကိုပြောရမယ်ဆိုလို့ရှိရင် I asked you and you would not listen so I asked my God and he did listen ဆိုတာကတော့ Saint Scholastica ဘာပြောလဲငါမင်းကိုတောင်းတယ်ပြောတယ်သို့တော်မင်းနာမထောင်ဘူးငါကိုသို့တော်လည်းပဲငါဖျားသခင်ကိုတောင်းတယ်ပြောတယ်ဖျားသခင်ဟာငါကိုနားထောင်တယ်ဆိုတဲ့ Saint Scholastica ရဲ့အတွေ့အကြုံထဲကထွက်လာတဲ့စကားလေးတခုဖြစ်ပါတယ်ဆိုလိုတာကတော့လူတွေဟာကျွန်တော်တို့တွေပြောတာတောင်းတာလေးတွေကိုနားထောင်ခြင်းမှနားထောင်တယ်အလေးပေးခြင်းမှပေးတယ်သို့တော်ဖျားသခင်ဟာကျွန်တော်တို့သူ့ကိုပြောတာအရာအလုံးပြောတဲ့စကားအခွန်းတိုင်းကိုဖျားသခင်ကနားဆွတ်နားထောင်လေရှိတယ်ဆိုတာကိုတော့တန်စကောလာစတီကဟာသူ့ရဲ့အတွေ့အကြုံနဲ့ကျွန်တော်တို့ကိုမှာချခဲ့တဲ့စကားတခုဖြစ်ပါတယ်လို့ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ဒီကြမ်းချက်ကိုဖတ်ရမယ်ဆိုလို့ရှိရင်အခန်းငယ်53:56ဂျေနာဇရက်ပြည်မကြမ်းမာသောသူတို့ကိုပျောက်ကင်းစေတော်မူခြင်းသမာကု6:53-56ဘယ်လိုရေးထားတယ်ဆိုတော့ကိုရောနှင့်တပြည့်တော်တို့သည်တစ်ဖက်ကမ်းသို့ကူးလာကြပြီလင်ဂျေနာဇရက်တွင်စိုက်ကပ်ကြ၏သူတို့သည်လှေပေါ်မှတက်လာကြသောအခါလူများသည်ချက်ချင်းပင်ကိုရောဖြစ်မှန်သိကြသဖြင့်ကျဲ့လက်ဒေသနှံပြေးလွားကတည်င်းစကားပါကြပြီအိယာထဲလဲနေသည့်လူမမာများကိုကိုယ်တော်ရှိရာအရာကိုခေါ်ဆောင်လာကြ၏ကိုတော်ကြွဝင်တော်မူသောမြို့ရွာဒေသတန်းတွင်ဈေးလယ်၌လူနာများကိုချက်ထားပြီးဝိယုံတော်၏အနာသအမိကိုမျှသာတို့ထိရပါမည်ကြောင်းတောင်းပန်ကြ၏တို့ထိသည်မြောက်သောသူတို့သည်လည်းဝေဒနာပျောက်ကင်းကြလိမ့်၏ဤဒီကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်၏ခနေ့ကျမ်းစာမှာပရမတ္တစ္စေကျွန်တော်တို့ထောက်ရှုစဉ်းစားဖို့အတွက်ပြားရည်တစ္ဆေဟာပုံရည်ကြီးတစ်စင်းဟုတ်တိုးထက်ပရွယ်စိတ်များတွေကိုပိုးပြတဲ့နောက်စုဆောင်နိုင်တယ်ဆွဲဆောင်နိုင်တယ်ဆိုတဲ့ဒီနေ့ဖြစ်စဉ်လေးကဲ့သို့သခင်ဇူးဟာကျွန်တော်တို့ကိုသင်ခန်းစာပေးသွားတာကိုတွေ့ရသခင်ဇူးရဲ့တည်င်းကိုကြားကြားချင်းအဲ့ရတဲ့ကလူတွေတောင်မကြံလူတွေအလုံးအပြေးလွားနဲ့ခင်စူးစီကိုရောက်လာကြတယ်လူမမာတွေကိုလည်းပဲထမ်းလာကြတယ်ကိုရရှိတဲ့နေရာကိုခေါ်ဆောင်လာကြဈေးလေကောင်းမှပြီးထားကြပြတဲ့နောက်စိတ်ထဲမှာသူတို့ရဲ့တယောက်နဲ့တယောက်ပြောတဲ့စကားတွေထဲမှာပေါ့လေကိုရရဲ့ဝူယုံအစနာဒီအမိတ်ပေါ့လေအစနာလေးကိုပဲထိရလို့ရှင်တော်ပြီအဲ့ဒါလို့တို့ထိတဲ့ပုံကူများတွေဒီဟာလည်းပဲသောကဝေဒနာပျောက်ကင်းတယ်ဆိုတဲ့တကယ်ဖြစ်စဉ်ကိုတွေ့ကြရတယ်။ဒါကြောင့်သခင်ဇူးစီကိုလူတွေမြောက်များစွာလာကြတယ်။သခင်ဇူးဘယ်မှာရှိတယ်လဲဆိုတာကိုလည်းပဲမြဲတမ်းစုံစမ်းကြတာတွေ့တယ်။သခင်ဇူးကလိုက်ပြတဲ့နောက်စီယုံခေါ်ဆောင်ကြရမလို့သခင်ဇူးဘယ်မှာရှိတယ်လဲဆိုတာကအနံ့ခံပြတဲ့နောက်လူတွေကအုံနဲ့ချင်းနဲ့လိုက်လာကြတာတွေ့ရတယ်။ချစ်လာစွာသောညီကိုမောင်နှမပေါင်းတို့ကျွန်တော်တို့နိုင်ငံတွေမှာရွေးကောက်ပွဲတွေရောက်တော့မယ်ဆိုလို့ရှိရင်အမလောင်းတွေကတွေမဲဆွဲကြတာတွေ့ရဆိုတော့ပုံစံမျိုးမျိုးနဲ့မဲဆွဲကြတာပေါ့လေအဓိကတော့ထောက်ခံမဲမြင်များရအောင်လူတွေရဲ့စိတ်ကြိုက်လူတွေဖြစ်စေခြင်းတဲ့အရာတွေလှုပ်ပြင်းမယ်ဆိုတဲ့အမဘန်းတွေခံပြီးတဲ့နောက်အဲ့ဒါနဲ့ပဲမဲဆွဲကြတာတွေ့ရတချို့ကြတော့လည်းပဲဘယ်လိုမဲဆွဲကြတယ်လဲဆိုတော့မိမိနဲ့ဆန့်ကျင်တဲ့အဖွဲ့အစည်းပါတီတွေရဲ့ လုံဆောင်ချက်တွေအားနည်းချက်တွေထောက်ပြပြီးတော့သူတို့အလဲကျလို့ရှိရင်ဒီလိုမဖြစ်စေရပါဘူးဆိုတဲ့ဂတိတွေကိုပေးပြီးတော့သူတရှိရှိနဲ့အာပေါင်းအာရင်တန်တန်နဲ့မဲဆွဲကြတာတွေ့ရလူတွေလည်းပဲသူတို့ကိုအကျိုးပြုမယ်လို့ထင်တဲ့အမလောင်းတွေကိုပဲမဲပေးလေးပေးထားရှိပါတခါတလေလည်းပဲမှန်ကန်တဲ့ရွေးချယ်မှုတွေဖြစ်တယ်လို့ဖြစ်လာနိုင်တယ်လို့ပေါ့လေတခါတလေလည်းပဲမှားယွင်းတဲ့ရွေးချယ်မှုတွေလည်းပဲဖြစ်လာတတ်ကြပါဘာဖြစ်လို့လဲဆိုတော့သူတို့ကမဖြစ်သေးခင်ပြောတဲ့စကားတွေဆိုတော့လေဟုတ်နို့ဟုတ်နို့နဲ့ပဲစံတဝါဝါနဲ့မဲပေးနေရတဲ့နေသားလေးတို့ဒါပေမဲ့လို့တခုရှိတာကတော့အမလောင်မဲဆွဲနေတဲ့အမလောင်ရဲ့သူ့ရဲ့ဒီဘဝသမိုင်းကြောင်းကိုဂဂနနလေ့လာမယ်သိရှိထားမယ်ဆိုလို့ရှိရင်မဲပေးတဲ့နေရာမှာတော့အမှားနည်းနိုင်တဲ့အနေထားလေးရှိတယ်ဆိုတော့ကျွန်တော်ဘာဖြစ်လို့ဒီမဲပေးခြင်းနဲ့ဒီကြမ်းခြင်းနဲ့ဘာများတိုက်ဆိုင်တိုက်ဆိုင်မှုရှိလို့ပြောရလဲဆိုတော့ဒီသခင်ဇူးဟာအဲ့ဒါကိုလိုက်ပြီးတဲ့နောက်မင်းတို့ငါ့ကိုထောက်ခံကြပါလာကြပါငါဟာတရားရှင်ဖြစ်ပါငါဟာဘုရားဖြစ်ပါတယ်ဘာညာငါ့ကိုထောက်ခံအားပေးကြပါဆိုပြီးတော့နယ်လှည့်ပြီးတဲ့နောက်လူစုတာမဟုတ်နယ်လှည့်ပြီးတော့လူတွေရဲ့ထောက်ခံမှုကိုရယူတာမဟုတ်နယ်လှည့်ပြီးတဲ့နောက်မဲတွေဆွဲတာလည်းမဟုတ်သခင်ဇူးကဒီလိုမဟုတ်လိုက်ပြီးမင်းဆွဲသခင်ဇူးရဲ့လှုပ်ဆောင်ချက်တွေကိုကြားသိကြတဲ့လူတွေသူ့စီကိုစုယုံနဲ့လာကြတာတွေ့ဒါဟာလူတွေကလာတာသူကတိတ်သွားเสียမလို့ဘာဖြစ်လို့လူတွေကလာတယ်လဲဆိုတော့ခုနအစမှပြောသလိုပေါ့လေပြားရည်တစ်စက်ရဲ့ချိုးသာခြင်းဟာဘလောက်တော်မှဒီပေယောစိတ်တွေအတွက်ပြေကိုဆွဲဆောင်နိုင်တယ်လဲဆိုတာပုံရည်ကြီးတကြီးရဲ့အချင်းဟာဘယ်လိုမှပြေစိတ်တွေကိုဆွဲဆောင်လို့မရဘူးထို့နည်းတူစွာပဲသခင်ဇူးရဲ့လှုပ်ဆောင်ချက်တွေနဲ့ရှင်သန်ခဲ့သောတက်တာလောရတွေအားလုံးဟာမင်းသာထင်သာရှိပြီးလူသတင်းလူချင်းဆောင်ခဲ့တဲ့ခါကျတော့သခင်ယေရှုဘယ်မှာရှိတယ်လဲကိုပဲလူတွေကရှာကြတယ်ဒါအရေးကြီးပါတယ်ဒါကြောင့်ကျွန်တော်တို့တွေလည်းပဲသိပါတယ်ခဏခဏကြော်ညာတဲ့ပစ္စည်းဆိုလို့ရှင်ဒီပစ္စည်းဟာရောင်းအားနည်းနေသေးတဲ့အတွက်ကြောင့်ကြော်ညာရတာဖြစ်တယ်တူဒီမဟုတ်ဒီပစ္စည်းဟာလူသိနည်းနေသေးတဲ့အတွက်ကြောင့်ထပ်ခတ်တလဲလဲကြော်ညာနေရတာဖြစ်တယ်နာမည်ရှိပြီးသားဒီနာမည်ရပြီးတာပစ္စည်းဟာဖြင့်ချိန်ညာဆွာမလို့တော့ဝဲသူတွေကတော့မြေရနာစင်ကြတဲ့နောက်ပစ္စည်းကုန်သွားပြီပစ္စည်းကုန်သွားပြီအဲ့ဒါလိုအနေထားလေးတခုဖြစ်စေတယ်ဒါဟာဒါလည်းအဓိကဟာနာမည်ကောင်းရှိဖို့နဲ့မကောင်းတာရှောင်ကောင်းတာဆောင်ဖြူအောင်စိတ်ကိုထားတတ်တဲ့လူတယောက်ဖြစ်နေဘဝကိုရှင်သန်ဖို့အတွက်အဲ့ဒါလိုမကောင်းတာရှောင်ကောင်းတာဆောင်ဖြူအောင်စိတ်ကိုထားတဲ့အနေထားကိုမြင်သာထင်သာရှိအောင်ပေါ်လွင်စေဖို့တောင်းစလားအောင်မှာမထားဘဲနဲ့မြင်သာထင်သာရှိသောအနေထားတစ်ခုဖြစ်ပေါ်လာပြီဆိုရင်အားလုံးသောလူတွေဟာကိုယ်ပဲမှာပဲရှိရှိကြောင်ကြောင်ချားမှရှိလေလိုက်လာတာပဲသခင်စုဟာသူ့ရဲ့လှုပ်ဆောင်ချက်တွေသွန်သင်ချက်တွေမြင့်တာတရားတွေများကြီးရှိတဲ့အခါကျတော့သခင်စုရဲ့လုံဆောင်ချက်သွန်သင်ချက်မေတ္တာတရားတွေကိုလူတွေကနီးစံခံစားဘူးကြတဲ့အတွက်ကြောင့်ခင်ဆူးစီကိုလူတွေလာခြင်းပဲဖြစ်ပါတယ်ဒုတိယချက်ချက်အနေနဲ့ချက်လာစွာသောညီကိုမောင်နှမအပေါင်းတို့အင်္ဂလိပ်စကားအဆိုရှိပါတယ်ဘာလဲဆိုတော့ Action speaks louder than our deeds ဆိုတဲ့ဆိုလိုတာကတော့အလုပ်နဲ့တက်တည်ပြခြင်းဟာပိုပြီးတဲ့နောက်အရေးကြီးတယ်ဆိုတဲ့သဘောကိုပြောခြင်းဖြစ်တယ်မိမိရဲ့အနေထိုင်ဟာမိမိရဲ့အဟောအပြောထက်ကျေလောင်ပါတယ်ဆိုတဲ့သက္ကီသံဃာရဲ့အသိပင်ဟာအဲ့ဒါလိုဖြစ်ပါ Action speaks louder than our deeds ကိုယ့်ရဲ့လှုပ်တာ၊ကန်တာ၊ပြောတာ၊ဆိုတာ၊နေတာ၊ထိုင်တာဟာကိုယ့်ရဲ့နေတာ၊ထိုင်တာဟာဖြင့်ပြောတာ၊ဆိုတာထက်ပိုပြီးတဲ့နောက်ထိရောက်မှုရှိတယ်လူတွေပိုပြီးတဲ့နောက်ဆဲဆောင်မှုရှိစေတယ်။တချို့ကအတန်သာကျယ်ပြီးတဲ့နောက်လက်တွေ့ကြတော့ဘာမှမဟုတ်အပြောကတော့ရှင်မန်းတင်မောင်ပေါ့အလုတ်ကတော့ချုံမိုင်မိုင်ဆိုတဲ့သဘောမျိုးတို့အပြောဆိုကြတော့အင်မတန်မှနားထောင်လို့ကောင်းတဲ့ ရှင်မန်းတင်မောင်သချင်းဆိုသည့်အလားဖြစ်တော်လဲပဲလောက်တာကန်တာကတော့မင်းသားကမပြောနဲ့ချိုးမမှန်ကလေးလေးချိုးမမှန်လက်ချိုးတဲ့အကတော့မှမပြေပြင်းဘူးဆိုတဲ့အနေထားလေးတစ်ခုဟာလူတွေစိတ်ဝင်စားဖို့လုံးဝမဖြစ်နိုင်သောအနေထားလေးတစ်ခုဖြစ်ပါတယ်နောက်စကားတစ်ခွန်းရှိတာဘာလဲဆိုတော့ Silent water runs deep Silent water runs deep Silence ဆိုငြိမ်သက်နေတဲ့ water ရေဟာ runs deep ငြိမ်သက်နေတဲ့ရာပိုပြင်းနဲ့ဆိုင်တယ်ပြောပါတယ်ဒါစကားဆိုသူရတင်စားထားတဲ့အရာဖြစ်ပါဖလိုင်းလုံးကြီးတွေတန်ကျဲကြီးတွေပျော်ဖြစ်နေတဲ့နေရာတိတ်မနဲ့ဘူးအဲ့ဒီနေမျိုးဟာငြိမ်နေတဲ့ရေဟာနေကြီးပဲဖြစ်တယ်အဲတော့ဗမာစကားပုံလေးရှိပါတယ်ဘာလဲဆိုတော့မဖြစ်တဲ့ဦးဟာဖြင့်ဘောင်ပင်ခတ်တယ်ဆိုတာလေဗမာစကားရှိပါတယ်ဒါကြောင့်ကျွန်တော်တို့ကလူကြီးသူမတွေဆုံးမပြတာရှိဘွားဘွားမြင်တိုင်းရွှေမထင်နဲ့ဆိုတာဒါကြောင့်အရွေးမမှားကြဖို့အတွက်တကယ်အစီနှင့်ဟိုမြင်တတ်ဖို့နည်းနည်းရှင်းရှင်းလေးတွေးတတ်ဖို့စဉ်းစားတတ်ဖို့အင်မတန်မှအရေးကြီးပါတယ်သခင်ယေရှုကဲ့သို့ကျွန်တော်တို့တွေတကယ်ကိုပါရမီပြည့်ဝပြည့်တဲ့နောက်ဖခင်တရားနဲ့ပြည့်ဝသောသူများအဖြစ်သူများတွေသိမှပြုရင်ပြုမပြုရင်နေကိုနဲ့ကို့အကြောင်းဘုရားသခင်အသိဆုံးဖြစ်တယ်ကိုနဲ့ဘုရားသခင်နဲ့ပေါင်းစပ်မှုအတိုင်းတိုင်းရဲ့အသိနဲ့တည်ဘယ်လောက်ရှိတယ်လဲကိုသိတယ်ဘုရားသိတယ်ဒါကြောင့်ဘုရားသိကိုသိစွာဖြင့်မိမိရဲ့ဝိညာဉ်နဲ့ဆိုင်မှုရှိအောင်ကြိုးစားကြပါအားပေးတိုက်တွန်းချင်ပါတယ်ဘုရားရှင်ရောက်တိုင်းကိုကောင်းကြီးပြပါစေ